လက်ရှိကျင်းပနေတဲ့27ရာစုပင်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတရုတ်နိုင်ငံရဲ့ညှိနှိုင်းပေးမှုနဲ့မြောက်ပိုင်းစစ်ရေးမဟာမိတ်ဖွဲ့တွေဟာလှစ်လာသူသဘောတက်ရောက်ခဲ့ပြီးတော့သူတို့ရဲ့တီးခြားပြစ်ခတ်ရဆေးစာချုပ်အဆိုပြုချက်တရားကိုပြည်တော်စုငြိမ်းချမ်းရေးကော်မရှင်ထံကိုပေးအပ်ခဲ့ပါတယ်။ဒီအဆိုပြုချက်နဲ့ပတ်သက်လို့ရောတက်ရောက်လာတဲ့အခြေအနေနဲ့ပတ်သက်လို့ရောမြောက်ပိုင်းအဖွဲ့ဝင်ဖြစ်တဲ့ TNLA တအောင်းပလောင်လွှမ်းမြောက်ရေးအဖွဲ့တို့ရဲ့တွင်ရင်မှုဗိုလ်မှူးတာပန်လကို VOA သတင်းတော်အမမေခါကတွေ့ဆုံမြင်မြန်ခဲ့ပါတယ်။အပြည့်အစုံကိုနားဆင်ကြရအောင်ပါရှင်
။တရုတ်နိုင်ငံရဲ့ဒီအခန်းကဏ္ဍပြောင်းကြည့်မယ်ဆိုတော့ဒါရင်းနှုတ်နှစ်ဖက်လို့ပြောရမယ်။ဦးနှုတ်နှစ်ဖက်ကပထမတစ်ဖက်ကကျွန်တော်ရဲ့နိုင်ငံပါ။ဒီမှာအစိုးရဘက်ကဆိုဒီမေတ္တာရက်ခံနဲ့ဒီကိုညီပေးဖို့ပါလေ။သူတို့ဖြစ်တဲ့ဝက်ဖြစ်သွားတာကဒီတရုတ်မြန်မာနယ်စပ်မှာဖြစ်တဲ့ဝက်ဖြစ်သွားတာကိုနောက်ပြီးတရုတ်အစိုးရဘက်ကကျတော့နှစ်ပေါင်းဒီ20 30လောက်ရှိပါပြီသူဒီမြန်မာနိုင်ငံရေးမှာနိုင်ငံရေးကဒီမှာသူမပါဝင်ဘူးသူလုပ်ငန်းသူနိုင်ငံဖော်ပြတူတက်ရေးကိုပဲသူစောင့်ချပြီးတော့သူလုပ်ခဲ့တယ်အဲတော်တော်ဒီ2010နောက်ပိုင်းတရုတ်မြန်မာနယ်စပ်မှာတပွဲပြန်ဖြစ်ပွားလာတဲ့ခါမျိုးမှာသူရဲ့နိုင်ငံဖော်ပြတက်မှုကိုနှောက်ယှက်ဖြစ်တယ်အဲလို့သူတို့ယူဆတယ်နယ်စပ်တင်းကျင်းမှုသူထိခိုက်တယ်ဗောလေနောက်ခုက one way one road ဗောလေဒီပိုလမကစားပိုလမကစားကသူတို့ဘက်ကတော်တော်လေးကိုအဆင်သင့်ဖြစ်နေပြီတိုးတော်ကျွန်တော်နိုင်ငံဘက်ကမငင်းချမ်းတဲ့အတွက်ဟိုပြည်မြန်တန်းတပွဲဖြစ်နေပါတဲ့အတွက်သူတို့ဘက်ကအဲ့ဒီစီမံကိန်းကစတင်လို့မရဘူးမြန်မာဆိုရဘက်ကလည်းပြီးခဲ့တဲ့ forum မှာလက်မှတ်ရေးထိုးခဲ့တယ်ဒါကိုသူတို့ဘက်ကဒီ one way one road မှာသူပူပေါင်းဆောင်ရွက်ဖို့ဟိုတဘောတို့ဒီလက်မှတ်ရေးထိုးခဲ့တယ်လက်မှတ်ရေးထိုးထားပြီမယ်နှုတ်နဲ့ပဲလက်မှတ်ရေးထိုးထားပြီမယ်တကယ်မြေပြင်အခြေအနေမှာကတပ်ဖွဲ့ဖြစ်ပွားနေတဲ့ဆန်တော့အဲ့ဒီဟာစီမံချက်အဲ့ဒီ project ကြီးက contact ဖို့ခက်ခဲပါတယ်အဲကြောင့်မလို့ဆိုတော့သူတို့ရဲ့တက်နိုင်တဲ့အနေအထားမျိုးသူတို့ရဲ့ဘိုးဘရနဲ့အတူကျွန်တော်ဟိုမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ကုညီချင်တယ်
ဟုတ်ပြောလာနေတာကတရုတ်ကနေဂျာဝင်စစ်ဆက်တယ်တရုတ်ကနေဂျာဝင်စစ်ဆက်တယ်ဆိုတော့ဒီအခုလက်ရှိအကိုဒီရေးဆွဲထားတဲ့ဒီမူတွေပေါ့နော်ပြည
်
ခရယ်ဆေးစာချုပ်တွေဒီမှာသူတွေမူဝါဒနဲ့ယက်တိချက်တွေဒါတွေကထပ်ပေါ်လာတာပေါ့နော်အဲ့တော့တရုတ်ရဲ့ငွေညှိနှိုင်းမှုနောက်ွယ်မှာဒီစာချုပ်ပေါ်ဒီမှာကောတရုတ်ရဲ့အကျိုးသက်ရောက်မှုတရုတ်ရဲ့ဩဇာရှိလားဆိုတော့မေးခွန်းလေးတွေထွက်လာအဲ့ပုံမှာသူပြော
တာအထွေပြင်းဒီစာချုပ်စာတမ်းတွေကကောဒီစတော်တော့လည်းကျွန်တော်ပြင်ကြခဲ့ပါပြီဒီကျွန်တော်တို့ကအစားတော့ NC လမ်းကြောင်းနဲ့ချင်းကပ်ခဲ့တယ်အဲနှစ်ပေါင်းဟို3-5နှစ်နဲ့ချင်းကပ်ခဲ့တယ်အဲ့ဒါကမအောင်မြင်ဘူးအလုံးဖြစ်ခဲ့ဘူးမလို့ဖြစ်တဲ့ကဘောမှာဒီအလုံးဖြစ်နိုင်မဲ့လမ်းကြောင်းကိုကျွန်တော်တို့ကချင်းကပ်တယ်အဲချင်းကပ်တဲ့ခါမှာလည်းခုနဒီကျွန်တော်ကော်မတီစုဖွဲ့ထားတယ်ကျွန်တော်ဒီကျွန်တော်ရဲ့ဒီရည်တည်ထားတဲ့ရည်တည်ချက်တွေရှိတယ်အဲ့ဒီရည်တည်ချက်နဲ့သူစုစည်းမှုနဲ့သူကျွန်တော်ဒီစာချုပ်စာတမ်းနဲ့လည်းအကုန်လုံးဒါကျွန်တော်စုပူပေါင်းပြီးတော့အတူတူကရေးဆွဲနေတယ်ရေးဆွဲထားတဲ့အဲစာချုပ်စာတမ်းဖြစ်တယ
်အဲကျွန်တော်ဒီမှာဒီစာချုပ်ကိုဖတ်ကြည့်ရတဲ့အချိန်မှာတတော်များက NC အဲစာချုပ်နဲ့တတော်များတူတာမျိုးကိုကျွန်တော်တွေ့ပါတယ်အဲ့တော့တချို့ဟာတွေအပိုင်းတွေကတော့ဟိုမတူဘူးပေါ့နော်ဒီတက်နဲ့တက်ရဲ့နေရာချထားရေးတက်အပိုင်းကဒီချင်းမှာတော်တော်လေးကန့်တတ်ထားလို့ရှိရဲ့နောက်တစ်ခုကအာတချို့အပိုင်းတွေတော်တော်များများကတော့စကလုံးအတုံးနှုံးလေးတွေကွဲပြားနေရလို့ရှိရဲ့ဆိုရဘက်ကဒီအပိုင်းကိုဘုံကလည်းမခံဘူးဆိုတဲ့သဘောမျိုးမှရှိရဲ့
အခုချင်းဒီတော့ကျွန်တော်ဘက်ကတော့ဆက်လက်ညှိနှိုင်းဖို့စနစ်သွတ်ဆောင်ဆွေးနွေးနိုင်ဖို့အတွက်ကျွန်တော်ကော်မတီနဲ့ဒီမှာရောက်ရှိလာတာဖြစ်တာပေါ့လေဒါတစ်ခုနောက်တစ်ခုကဘာလဲဆိုတော့ဒီကျွန်တော်ပြင်ဆင်ထားတဲ့စာချုပ်စာတမ်းက NCA မှာပါတဲ့အချက်လက်တော်တော်များကိုကျွန်တော်ယူထားတာဖြစ်ပါတယ် NCA နဲ့ကျွန်တော်စာချုပ်နဲ့ဘာပဲဌာနဌာနတဲ့ဆိုတော့ NCA မှာတော့သူကဒီနိုင်ငံရေးဟောစီရဲ့ကုသလုံးပူပေါင်းထားတဲ့စာချုပ်တစ်ခုဖြစ်တယ်။ပိတ်ခဲ့ရစေကိစ္စကိုပဲဥတည်ထားတဲ့အဲစီရေးစာချုပ်ပဲဖြစ်တော့
။လမ်းကြောင်းနဲ့တူရယ် NCA နဲ့တော်တော်များတူရယ်ကနေဘာကြောင့်လမ်းကြောင်းအစ်စ်တစ်ခုအနေနဲ့ထောက်ပြီးတော့ဟိုအစိုးရနဲ့ဆွေးနွေးတာလဲဒီဟာကပေါ့ဘလောက်အောင်မြင်မှုရနိုင်တယ်လို့ထင်တာ။
အစီလမ်းကြောင်းကကျွန်တော်ချင်းကက်ခဲ့တယ်လင်းငန်းနဲ့အချင်းယူပြီးချင်းကက်ခဲ့တယ်။အစီလမ်းကြောင်းကအလုံးမဖြစ်တော့လို့မောင်မြင့်တို့လို့ကျွန်တော်ဒီလမ်းကြောင်းကိုကျွန်တော်ချင်ကြရတာဖြစ်တယ်။ NCA မှာကျွန်တော်လက်ခံနိုင်တဲ့အကောင့်မှန်အချက်လက်တွေကိုအကုန်လုံးပြန်ယူထားတာဖြစ်ပါတယ်
။ဘုံမူတပန်လကိုမှတ်မိခမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။